အခုတော့တော်ရရှင်တွေစောင့်မြော်နေတဲ့စနေနေ့ညတိုက်ရိုက်လှိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။ထုတ်လုပ်သူမတ်ဆုမွန်နဲ့မတ်ဧသနာကျော်စီစဉ်တင်ဆက်မှာပါရှင်။
မင်္ဂလာပါစနေညတိုက်ရိုက်လှိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီတစ်ပတ်ဆွေးနွေးရမယ့်အကြောင်းအရာတော့အားလုံးသိကြပြီဖြစ်ပါလိမ့်မယ်။မကြခင်မှာဒီမေလအတွင်းမှာကျင်းပဖို့ရှိတဲ့ဒုတိယအကြိမ်ပင်လုံညီလာခံအလားအလာနဲ့ပတ်သက်ပြီးတော့ဘာတွေဘလို့အလားအလာကောင်းတယ်လဲ။နောက်ပြီးတော့ဘလို့မျိုးစိန်ခေါ်ကဲဆက်မှုတွေရှိလဲဆိုတာကိုဆွေးနွေးကြမှာပါ။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေအားလုံးလှိုင်းပေါ်ကိုရောက်နေပါပြီ။ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာခွန်မြင့်ထွန်းသူက PNL ကိုပအိုအမျိုးသားအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်ပါတယ်။ပြည်အောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူရဲကော်မတီရဲ့အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်ပါတယ်။နောက်တစ်ယောက်ကတော့မြန်မာနိုင်ငံရေးလေးလာတုံသက်သူဦးရထွန်းမှပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်ပါတယ်။နောက်မြန်မာရေးလေးလာတုံသက်သူဦးမမောင်စုကိုလည်းဖိတ်ကြားထားပါတယ်။ဝင်ပြီးတော့မေးမြန်းကြမယ့်တော်ရရှင်တွေလည်းလေးလိုင်းပေါ်ရောက်နေပါပြီ။အီးမေးလ်ကမေးမြန်းပြီးတော့ပေါင်းဝင်ဆွေးနွေးလာတဲ့တော်ရရှင်တွေရဲ့အစာတွေကိုလည်းဖတ်ပေးမှာဖြစ်ပါတယ်ရှင်။ဒီတော့ပထမအနေနဲ့ကျွန်မကိုနည်းနည်းနောက်ကြောင်းပြန်ကောက်ပြီးတော့မေးချင်ပါတယ်ဒီပင်တိုင်းဆွေးနွေးတဲ့သူတွေတဲ့ကပေါ့နော်ဟိုခွန်မြင့်ထွန်းကိုပထမအဆုံးမေးချင်ပါတယ်ဟိုအခုကျင်းပပြီးစီးခဲ့တဲ့27ရာစုပင်လုံညီလာခံပထမအချိန်ကနေပြီးတော့ဘာတွေဖြစ်ထွန်းမှုတွေဘာတွေရလဒ်တွေပေါ်ထွက်ခဲ့ပါလဲရှင
်ကျွန်တော်ပြောချင်တာကျွန်တော်ကတော့ဒီပို့မျိုးသားအဖွဲ့ချုပ်ဥက္ကဋ္ဌမဟုတ်ပါဘူးကျွန်တော်ပို့မျိုးသားလုံမြောက်ရေးအဖွဲ့ချုပ် PNL ရဲ့ဥက္ကဋ္ဌဖြစ်ပါတယ
်ဟုတ်ကဲ့ပ
ါပြီးခဲ့တဲ့ဒီ27ရာစုပင်လုံညီလာခံမှာကျွန်တော်တို့အကျိုးရလဖြစ်ထွန်းမှုကတော့ဗာလဲဆိုလို့ရှိရင် NCA ရဲ့ပြဋ္ဌာန်းချက်တွေမှာ NCA ကိုကြေကြေပြင်းပြင်းအတိတ်ပဲဖွင့်ဆိုပြီးတော့သဘောထားတည်တည်နဲ့အဖြစ်ကြေကြေပြင်းပြင်းအတိတ်ပဲဖွင့်ဆိုပြီးတော့မှလက်မှတ်ထိုးရဲ့ NCA ကိုလက်မှတ်ရေးထိုးရတဲ့လူတွေကလက်မှတ်ရေးမထိုးတဲ့လူတွေရောဒီအစိုးရလွှတ်တော်တက်မတော်ခေါင်းဆောင်များနဲ့အတူကျွန်တော်တို့တစ်ဆက်တရားစုပင်လုံးကြီးလာကပူပြဲကျင်းပရေးဥဆောင်ကော်ပြီးဖွဲ့စည်းပြီးတော့မှဖွဲ့ကျင်းပခဲ့တာအဲ့ဒါကျွန်တော်တို့နိုင်ငံရေးနှစ်တာဖြစ်ပါတယ်ဒီ27ရာစုပြည်လုံးကြီးလာကလက်မှတ်ထိုးစီပြည်စင်မထိုးစီဖြစ်စေကျွန်တော်တို့အားလုံးနဲ့ဟိုသက်ဆိုင်နဲ့အားလုံးပိုင်ဆိုင်နဲ့အားလုံးပါဝင်ရမယ်ဆိုတဲ့အခြေခံနဲ့အဲ့ဒါကိုကျင်းပနိုင်ခဲ့တာအဲ့ဒါကျွန်တော်တို့နိုင်ငံရေးအဓိကဖြစ်ထွန်းမှုဖြစ်ပါတယ်နောက်တစ်ခုကတော့ဒီ NCO ကျွန်တော်အဓိပ္ပာယ်ဖွင့်ဆိုကြတဲ့အခါမှာဒေါက်တာဆန်းစုကြည်ကလည်းပြောပါတယ်ဒါသဘောထားကြီးကြီးနဲ့ NCO အဓိပ္ပာယ်ကြေကြေပြင်းပြင်းဖွင့်ဆိုပေးကြပါသူလည်းဒီလိုတောင်းဆိုတယ်အဲ့တော့ကျွန်တော်ဒီ27ရာစုပြည်လုံးကြီးလာကပထမအစည်းအဝေးကိုကျင်းပခဲ့တဲ့အခါမှာ NCO မှာရှိနေတဲ့အချက်အလက်တွေကိုနှစ်ဖက်သဘောတူညီပြီးတော့မှကြေကြေပြင်းပြင်းအတိတ်ပဲဖွင့်ဆိုနိုင်ခဲ့တယ်ဆိုတဲ့အချက်တစ်ခုကလည်းဒါကျွန်တော်အနှစ်သာတစ်ခုဖြစ်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဒါကတော့ဒီခွန်မြင့်ထွန်းပနာမသုံးသက်ပြတာပါ။အဲ့တော့ဒီနောက်ထပ်ဒီပင်တိုင်းဆွေးနွေးတဲ့အထက်ကဦးရထွန်းကိုသုံးသက်ခိုင်းခြင်းမရည်ဒီပထမအချိန်ဟိုပင်လုံညီလာခံကျင်းပခဲ့တာနဲ့အခုမကြခင်ကျင်းပတော့မယ့်ဒုတိယအချိန်ပင်လုံညီလာခံကြားမှာပေါ့နော်။အမျိုးသားအဆင့်ဆွေးနွေးပွဲတွေဟိုကျင်းပခဲ့ရပါတယ်။အဲ့ဒီအမျိုးသားအဆင့်ဆွေးနွေးပွဲတွေအချိန်နေဘလို့ရှိပါလဲ။အောင်မြင်မှုရပါလား။ဒီဒုတိယပင်လုံညီလာခံဟိုဒုတိယအချိန်ကျင်းပဖို့အတွက်အဆင့်သင့်အနေထားမှာရှိစေပါလားရှင့်။နည်းနည်းသုံးသက်ပေးပါ။
မျိုးသားအဆင့်ဆွေးနွေးပွဲတွေကတော့တခြားနေရာတွေတော့ကျွန်တော်သိမသိဘူးပေါ့လေကျွန်တော်တို့ချမ်းပြည်နယ်မှာတော့နည်းနည်းလေးအဲ့ဒါပြဿနာရှိတယ်ပြဿနာရှိတယ်ဆိုတာအဲ့ဒီဆွေးနွေးပွဲတွေတော့တက်တဲ့ဟိုလူငယ်တွေကပြန်ပြောပြတာရောနောက်ကြားတာရောပေါ့နော်သူတို့ဒီဟာကိုလေးလေးနက်နက်နဲ့ဒီကြိုးကြိုးတင်းတင်းတိုင်တိုင်မြင်မြင်အဲ့လိုမျိုးလောက်တာမျိုးအမရှိဘူးပေါ့နော်အခုလဲကျွန်တော်တို့အခုတည်းကလဲဒီဟာကိုတောင်ကြီးမှာလှုပ်ဖို့တောင်မှာလှုပ်ခွင့်မရသေးဘူးလို့ကြားနေတယ်အဲ့တော့ဒီမြို့သားအဆင့်ဒီဆွေးနွေးပွဲတွေလှုပ်တာကအဒီဒေးလေးနဲ့နဲ့လှုပ်တာဟုတ်ရလားပေါ့နော်ကျွန်တော်အဲ့ဒါတန်တရားဖြစ်မိတယ်တဲ့
ဟုတ်ကဲ့ဟိုဒီကိစ္စပေါ်မှာဥပမာဆိုအနေနဲ့ရောဘယ်လိုသုံးသပ်ပါလဲရှင်ဘယ်လိုအမြင်ရှိပါလဲ
အဓိကတော့သူက NCA ဆုံးဖြတ်ချက်မှာပါတဲ့အတိုင်းပေါ့လေ sorry အဲ့ဒီ NCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲဒေသဆင်နိုင်ငံရေးဆွေးနွေးပွဲလုပ်ဖို့ဆိုတာတကယ်တမ်းကရင်တစ်ခုပဲလုပ်နိုင်တယ်ဗျ။နော် ASEAN ကရှမ်းဖွဲ့လည်းမလုပ်နိုင်ဘူး ALP လည်းမလုပ်နိုင်ဘူး။အဲ့တော့ချင်းဖွဲ့ကကန့်ကွက်တဲ့ခါကျတော့ချင်းဖွဲ့ကိုလုတ်ခွင့်ပေးတယ်ဆိုထန်းလန်မှာနော်။ဒါတော့လောဆယ်မှာတော့ ASEAN နဲ့ရှမ်းပြည်နယ်မလုပ်နိုင်သေးပါဘူး။နော်တော့ဒီခိုင်ပြင်းနေမှာမလုံနိုင်လေးပါဘူးအဲ့တော့မျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲကြီးမလုပ်ခွင့်နဲ့ဒုတိယကျင်းပင်လုံညီငံကောင်သွားမယ်ဆိုရင်တော့အခက်အခဲတွေရှိလိမ့်မယ်လို့ထင်ပါတယ်ဒါပထမချက်ပါဒုတိယချက်ကတော့လက်နက်ကိုင်ပရီဖွန်ကအဲမှာပါနေတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုညီငယ်ဆွေးနွေးပွဲကိုမခွန်နိုင်သေးရင်ကျွန်တော်တို့ကပင်လုံညီလာခံဟာမြန်မာနဲ့အဆင်မရောက်နိုင်မှာမဟုတ်ဘူးလို့မြင်ပါတယ်
Okay, okay. Don't that be that easy to marry? Dima, oh, come in, don't be amazing, Marisin, who de Zaguna, deep and but a marching, Beno Nilagan, if you're Pietomuri, or Pio Dogger, Bono. No, a cool, Muda, a sense, you're very gale, who Pio de la, who army Mumiaus, or but a marching, Beno Nedi, Dudia, James, again, Timba, Beno Nilagan, Parimia, Quacha, Pio, Batuja Muri, Yala Melote Malaysian, don't the bounce.
ပထမတစ်ချိန်ကတော့ကျွန်တော်တို့ NCA ကိုဒီသဘောထားကြီးကြီးကြဲကြဲနဲ့အတိတ်ပဲဖွင့်ဆိုမှုအနေနဲ့ပေါ့လေကျွန်တော်ဒီကျင်းပတဲ့အခါမှာညီလာခံကိုယ်စားလှယ်လို့ကျွန်တော်တက်ရောက်ဒီအကုန်လုံးညီလာခံကိုယ်စားလှယ်မခေါ်ခဲ့ပါဘူးအဲဒီတော့ကျွန်တော်တို့ UBGC အစည်းအဝေးမှာညီလာခံကိုယ်စားလှယ်လို့မတတ်မဲ့ကိုခဲ့ဘူးမခေါ်ခဲ့ဘူးအဲဘာကြောင့်လဲဆိုတော့ညီလာခံကိုယ်စားလှယ်အနေနဲ့
ဟိုတုံးတုံးခဲ့တာတော့ညီလာခံတက်ရောက်သူများဆိုအတုံးတုံးနဲ့အဲ့လိုလိုချက်ချင်းပြန်ပြန်အသေးပဲဖွင့်ဆိုပြီးတော့ဒါလုတ်ခဲ့တာဖြစ်ပါတယ်အခုဒီလာမဲ့ဒုတိယအကြိမ်ဒုတိယစီဝေးမှာတော့ကျွန်တော်တို့အဲ့ဒီလိုမျိုးမဟုတ်တော့ဘဲနဲ့ညီလာခံကိုယ်စားလှယ်များအဆင့်နဲ့တက်ရောက်ပြီးတော့မှဒီဆုံးဖြတ်နိုင်တဲ့အဆင့်တန်းပေါ့လေဆုံးဖြတ်နိုင်တဲ့အဆင့်တစ်ခုဟိုနောက်တစ်ခုကပ
အကျန်းပြင်းအဖြစ်ပေါ်ဒီအများလက်ခံနိုင်မဲ့ဒီဆုံးဖြတ်ချက်မျိုးလောက်တော့ချမှတ်နိုင်အောင်တော့လေဒါပြင်ဆင်ဆောင်ရွက်နေကြတာဖြစ်ပါတယ်အဲ့တော့ခုနကဒီအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေအခြေအနေကျင်းပပြီးစီးခဲ့တဲ့အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေမှာတော့အထူးသဖြင့်ကျွန်တော်ရှမ်းပြည်တို့မှာကျင်းပခဲ့တဲ့အမျိုးသားအဆင့်အစည်းအဝေးကတော့ဒါရက်တို့အတွင်းမှာဒါဟိုကမန်းကရမ်းပေါ်လေအမြန်လောက်ရတဲ့အတွက်ကြောင့်မို့လို့ဒါတွေမှာတော့ခုနလိုပြည့်ပြည့်စုံမှုတွေတော့မရှိဘူးဒီကိစ္စနဲ့ပတ်သက်ရင်တော့ကျွန်တော်ရှမ်းပြည်နယ်ဝန်ကြီးချုပ်ကလည်းဒီပုံပုံလေးလေးပဲဒီကိစ္စကိုပြောသွားတယ်ပြောသွားတဲ့နေရာမှာတော့အခုနေခါမှာဒီအားနေချက်တွေချွင်ချက်တွေသူကကြိုတောင်းပန်သွားပြီးတော့မှနောင်လာမဲ့ဆွေးနွေးပွဲတွေကြရင်ဒီချက်ပိုပြည့်စုံမှုဆိုတဲ့ဟာပေါ့လေဒါသူရှမ်းပြည်နယ်ဝန်ကြီးချုပ်ကကိုယ်တိုင်ဦးစီးကျင်းပါတယ်ရှမ်းပြည်နယ်ဝန်ကြီးကအဲ့ပြောသွားပါတယ်ဆိုတော့ကျွန်တော်တို့ကဒီအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေဆိုတာကကျွန်တော်တိုင်ပြီးမှမကျင်းပဘူးသေးဘူးဘယ်သူမှမအတွေ့အကြုံမရှိသေးဘူးအဲ့တော့ဒီအတွေ့အကြုံမရှိသေးတဲ့ဆွေးနွေးပွဲအမျိုးသားတွေကိုတော့ကျွန်တော်တို့ကတကယ်ကြီးတကယ်ကျင်းပရင်းနဲ့ဒီအတွေ့အကြုံတွေထပ်ပြီးယူသွားမှာဖြစ်ပါတယ်နောက်တစ်ခုကဒီ NCA ရဲ့အနှစ်ချုပ်ကတော့ကျွန်တော်တို့နိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှုအတွက်ကပြည်သူလူထုပါရမယ်အားလုံးပါရမယ်ပါဝင်သူပါဝင်ထိုက်သူအားလုံးပါရမယ်လို့ဒါသတ်မှတ်ထားတာဖြစ်ပါတယ်ဒါကြောင့်ဒီရှမ်းပြည်မျိုးသားဒေသလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲအောင်မြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီရှမ်းပြည်ပြည်နယ်သားတွေရဲ့လုံးလုံးကြကြတက်တက်ကြကြပါလေပူပေါင်းပါဝင်ဆောင်မှုကတော့လိုပါတယ်ဒါအားလုံးပေါ့ဒေတာတစ်ခုလုံးအဲ့လိုဖြစ်မှာဖြစ်ပါတယ်ဆ
ိုတော့အားလုံးပါဝင်ရမယ်ဆိုလို့ဒီခွန်မြင့်ထွန်းပြောသလိုဒီတော်ရရှင်တယောက်ကျမတို့စီကိုစာရေးပြီးတော့ဝင်ရောက်ဆွေးနွေးထားရတော်ရရှင်တယောက်ရဲ့စာကိုဖတ်ပြခြင်းပါတယ်သူကတော့ဒီ American ပြည်အောင်စု California ရှမ်းစာပေရင်ကျင်းမှုအတင်ဥက္ကဋ္ဌဖြစ်ပါတယ်ဒေါက်တာဆိုင်းထွေးမောင်မှာသူကလည်းဒီ NCA 27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့ဟိုသူ့ရဲ့အမြင်ကိုပြောဆိုပြောလိုပါတယ်ဆိုပြီးတော့ကအားလုံးပါဝင်ဖို့ကိစ္စကအစားချီပြီးတော့ဆိုတော့ဝင်ပြီးဆွေးနွေးထားတာနည်းနည်းလေးနှထောင်ကြည့်ပါရှင်ကိုအောင်လွင်စာလေးဖတ်ပြပေးပါနော
်ဟုတ်ကဲ့ပါသူကတော့နံပါတ်၄တက်ပြီးရေးထားပါတယ်နံပါတ်၁ကတော့27ရာစုပင်လုံညီလာခံကိုတန်းတန်းလက်လက်ကန်ဖွဲ့အားလုံးပါဝင်ဖို့ဒေါ်ဆန်းစုကြည်ကလိုလားပါတယ်ဒါပေမဲ့ NCA မထိုးရင်မပါဘူးဆိုတော့မထိုးရသေးတဲ့ UNSC အဖွဲ့5ဖွဲ့ရှိပါတယ်ဒီအဖွဲ့5ဖွဲ့ကို NCA ထိုးပါလို့အတင်းခေါ်နေပါတယ်မထိုးရသေးတဲ့ UNSC အဖွဲ့ဝင်5ဖွဲ့ကလည်းသူတို့တောင်းဆိုထားတဲ့အချက်6ချက်ကိုသဘောမတူရင်မထိုးနိုင်ဘူးလို့ပြောပါတယ်ဒီအချက်6ချက်ကိုမူအားဖြင့်သဘောတူထားပြီလို့ပြောပေမဲ့ KIO KIA ဘူချုပ်ကမ္ဘောကတော့6ချက်ထဲမှာတစ်ချက်ပဲသဘောတူတယ်ကျန်တာပြန်ဆွေးနွေးရအောင်မယ်လို့ပြောပါတယ်ဒီဒုတိယအကြိမ်27ရာစုညီလာခံမှုမေလမှာလုပ်မယ်လို့ပြောပါတယ်မေလမတိုင်ခင် NCA ထိုးနိုင်မလား UNSC အဖွဲ့ခုနှစ်ဖွဲ့မထိုးရင်ထိုးတဲ့၈ဖွဲ့နဲ့ပဲလှုပ်သွားမလားကျွန်တော်အမြင်ကတော့တကယ်လို့အစိုးရကရှော့ပေးမယ်ဆိုရင် UNFC က NCA ကိုထိုးပြီး27ရာစုဒုတိယကြိမ်ဆွေးနွေးပွဲအောင်မြင်ပါလိမ့်မယ်မထိုးဘဲကျန်တဲ့ခုနှစ်ဖွဲ့မပါဘဲထိုးထားတဲ့၈ဖွဲ့နဲ့ပဲလှုပ်သွားရင်လည်းအထိပ္ပယ်မရှိပါဘူးဘလို့မှငင်းကြေးမရနိုင်ပါဘူးနံပါတ်၁ကတော့ UNFC အဖွဲ့ခုနှစ်ဖွဲ့ NCA ထိုးလိုက်ရင်တော့မှဗမာတံတမတော်ကလုံးဝလက်မခံတဲ့ TNLA MNTA တို့ဘလို့လုပ်မလဲသူတို့မပါဝင်နိုင်ဘူးဆိုရင်လည်း NCA တိုင်းပြည်လုံးအပြစ်ရဖို့ဆိုတာမဖြစ်နိုင်ပါဘူးအတိတ်ပဲလည်းမရှိပါဘူးနံပါတ်3ကတော့ Yuruwa ဆွေဝါခေါင်းဆောင်ပြီးဖွဲ့စည်းတဲ့ပြည်သူ့စုနိုင်ငံရေးဆွေးနွေးရေးကော်မတီက NCA လမ်းစဉ်ကိုလက်မခံပါဘူး NCA လည်းထိုးမှာမဟုတ်ပါဘူးဒီကော်မတီထဲမှာလက်မှတ်ထိုးသေးတဲ့အဖွဲ့5ဖွဲ့ပါပါတယ် KIO KIA SSPP SSC လည်းပါပါတယ်ဒီပုံစံတိုင်းဆိုရင်တော့ဝါကိုကမိုင်းလာတောင်းရခိုင်ကချင်ရှမ်းမြောက်တို့က NCA ကိုထိုးမှာမဟုတ်ပါဘူး 21 ရာစုညီလာခံမှာလည်းပါဝင်ရမှာမဟုတ်ပါဘူးကျွန်တော်ထင်တာကတော့နံပါတ်4အနေနဲ့ဒေါ်ဆက်စုကြီးက21ရာစုပင်လုံဒုတိယအခြေညီလာခံကိုမေလမှာတကယ်ဖြစ်အောင်လုပ်ပါလိမ့်မယ် UNFC ဖွဲ့ဝင်နဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးရေးကော်မတီဖွဲ့ဝင်တွေမပါရင်လည်းလုပ်ပါလိမ့်မယ်ဒီလိုလုပ်ရင်တော့နောက်ဆုံးမှာဘာမှအကျိုးမရှိပဲဖြစ်မရှိတဲ့21ရာစုပင်လုံညီလာခံပဲဖြစ်လာပါလိမ့်မယ်ဆိုပြီးရေးထားပါတယ်ခင်ဗျာ
ဒါကယ်လီဖိုးနီးယားရှမ်းစာပေရင်ကျင်းမှုဩက္ကဋ္ဌဒေါက်တာဆိုင်းထရီမောင်သူစာရေးပြီးတော့ဝင်ပြီးတော့ဆွေးနွေးတာဖြစ်ပါတယ်ဒီအထဲမှာဒီတော်ရရှင်ပြောထားတဲ့အထဲမှာကျွန်တော်အမြင်ကတော့တကယ်လို့အစိုးရကရှော့ပေးမယ်ဆိုရင် UNFC က NGO ကိုထိုးပြီးတော့21ရာစုဒုတိယအကြိမ်ဆွေးနွေးပွဲအောင်မြင်ပါလိမ့်မယ်မထိုးပဲကျန်တဲ့ခုနှစ်ဖွဲ့မှာပါပဲထိုးထားတဲ့၈ဖွဲ့နဲ့ပဲလှုပ်သွားရင်အသေးပဲမရှိပါဘူးဘလို့မှငြိမ်းချမ်းရေးမရနိုင်ပါဘူးတဲ့ဥပမာဆိုသူပြောတာအပေါ်မှာဘလို့များသုံးသပ်နိုင်မှာလဲရှင
့်သူပြောတာအခြေခံနဲ့မှန်ပါတယ်ခင်ဗျာလောလောဆယ်မှာကျွန်တော်လက်မထိုးရတဲ့ရှစ်ခွဲ့နဲ့လုံးဝဆိုလို့ရှိရင်ကျွန်တော်တို့ပြည်ထောင်စုဖြည့်ဆင်းမှုဖြစ်နိုင်လိမ့်မယ်လို့ကျွန်တော်တို့မမြင်ခင်ဗျနောက်တစ်ခုကတော့အဲ့ဒါတော့နိုင်ငံရေးပြဿနာပေါ့နောက်ဒီတဲ့နိုင်ငံရေးပြဿနာအရင်ပြဿနာတော့လက်နက်ကိုင်ပြည်သူကဖြည့်ဆင်းပေါ့နောက်နိုင်ငံရေးပြဿနာပေါ့နိုင်ငံရေးပြဿနာပြောမယ်ဆိုရင်အခုမြောက်ပိုင်းမှာဝါဟိုအခြေခံပြန်ပြီးတော့စုလိုက်တဲ့အင်အားစုဟာလက်ရှိလက်နက်ကိုင်အင်အားစုရဲ့85ရာခိုင်နှုန်းပေါင်းဝင်ရှင်ရှိပါတယ်ပါယူမှာလက်နက်ကင်အဲ့ဒီဟာလက်နက်ကင်ပြုခါဖြစ်နေတော့အဲ့ဒီဖွဲ့ကြီးမပါဆွနေဝဲဇဝဲဝိုင်းမှမရောက်သေးပဲနဲ့ကျွန်တော်ဘယ်လိုဖြေထုတ်မလဲအဖြေထုတ်ဖို့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်ပါတယ်အဲခုနကပြောသလိုပေါ့ပထမချိန်အေဒေါ်ဆန်းစုကြည်ဆိုရလက်တဲ့ပထမချိန်ပင်လုံညီလာခံတုန်းကအားလုံးကတဲရောက်သူဖြစ်သတ်မှတ်ပြီးကိုယ်စားလေလို့မသတ်မှတ်ပဲတဲရောက်သူသတ်မှတ်ပြီးတော့ကိုပြောချင်တာပြောသွားတယ်ပြောခွင့်ရလိုက်တယ်အဲပြောခွင့်ရလိုက်တာကိုကျွန်တော်ကအသိမပြုတယ်ဆိုတော့ဆွနေမှုအဖြေတစ်ခုရှာဖို့ဆိုရင်ဒါအဲ့လောက်နဲ့မလုံလောက်ဘူးခင်ဗျာကျွန်တော်တို့ကနောက်ဆင့်တက်ဖို့ဆိုရင် NCA ထိုးထားတဲ့သူတွေမှာတော့မှအမျိုးသားဆက်လူနိုင်ငံရေးဆွေးနွေးခွင့်မရဘူးအဲ့ဒါအပြင်ကိုဒီပြိပခလက်နက်ပြိပခနဲ့ပါနယ်ဖွဲ့တွေကငင်းငိုင်းသဘောမှမရောက်သေးဘူးဆိုရင်တော့ကျွန်တော်တို့အဖြေတစ်ခုရဖို့ခက်ဦးမယ်လို့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့အဲ့ဒါဆိုအဲ့ဒါနဲ့တဆက်သေးပဲအဲ့ဟိုအဲ့ဒီခက်ခဲနေတဲ့အချက်ကိုဘလို့များကြော်လွားနိုင်မလဲဦးမောင်ဆိုဘလို့အကြံပြုချင်ပါလဲရှင်
အဓိကအချက်ကတော့ကျွန်တော်မြင်တာကတော့အဲဒါတော့ကျွန်တော်ဒူးလဲသဘောမဟုတ်ခင်ဗျာ UNC ကတောင်းဆိုတာလည်းရှိတယ် KNU ဥက္ကဋ္ဌအဆုံးမဒူးဥက္ကဋ္ဌဗိုလ်ချုပ်ကြီးဆုံးမဒူးစေဘောလို့တောင်းဆိုတာလည်းရှိတယ်တက်မတော်အစိုးရနဲ့တက်မတော်ဖြေဆုံးမလုပ်ဖို့လိုတယ်အပြစ်ခက်ရဆဲပြီးတော့စွန်းနိုးစွန်းဝိုင်းကိုဖိတ်ခေါ်ဖို့လိုတယ်လို့သူတို့ကိုယ်တိုင်ငုံလည်းပြောထားပါတယ်အခု NC လက်မထိုးထားတယ်ဆိုကျွန်တော်လည်းအလိုပဲမြင်ပါတယ်ခင်ဗျာ
โอเคအခုလေးလိုင်းပေါ်မှာရှိနေတဲ့သူတွေကိုဟိုခေါ်ကြင်ပါတယ်ရှင်ဟိုမက်ခွန်ဂျာလေးလိုင်းပေါ်မှာရှိပါတယ်ရှင်မက်ခွန်ဂျာဝင်ပြီးတော့ဟိုဆွေးနွေးနိုင်ပါတယ်ရှင်ဟုတ်ကဲ့မက်ခွန်ဂျာကတော့ကချင်ချင်းရဲ့ကွန်ရက်ကညှိနှိုင်းရင်မှုဖြစ်ပါတယ်
ဟုတ်ကဲ့ပထမဦးဆုံးကတော့ဒီမန္တကယ်အပြင်ဒီ21ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးလို့ပြောင်းလဲပြီးမှခေါ်ဆိုလိုက်တာကလည်းကျွန်မအတွက်မေးခွန်းတစ်ခုဖြစ်ပါတယ်။ဘာဖြစ်လို့ညီလာခံလို့မခေါ်ပဲအစည်းအဝေးလို့ခေါ်တယ်လဲဆိုတော့မေးခွန်းကိုလည်းမေးချင်ပါတယ်ရှင်။ဒုတိယတစ်ချက်အနေနဲ့ကျွန်မဒီတလို့မှာပဲစံပြင်းနယ်မြောက်ပိုင်းကိုတွားခဲ့ပါတယ်။အဲ့တော့စံပြင်းနယ်မြောက်ပိုင်းရဲ့လက်တွေ့အခြေအနေရဆိုလို့ရှိရင်တော့ဒီတိုက်ခိုက်နေတဲ့အဖွဲ့တွေအကုန်လုံးစပွဲပေါ်မှာမရောက်သေးရကတော့ပြဿနာရှိဦးမှာပဲဖြစ်ပါတယ်။ဥပမာအားဖြင့်ဆိုလို့ရှိရင် TNLA နဲ့ KIO ဟာနေရာချင်းကချက်ရောချက်ပါတယ်။အဲ့တော့တစ်ဖွဲ့ကလက်မှတ်ထိုးပြီးဇာနဲ့တစ်ဖွဲ့မထိုးဘူးဆိုလို့ရှိရင်တကယ်တမ်းလက်မှတ်ထိုးပြီးအပြစ်ခတ်ရစေးရယူပြီးတဲ့အချိန်မှာတိုက်ရမဲ့အဖွဲ့တွေဟာတိုင်းရင်းသားအချင်းချင်းဖြစ်ဖို့အတွက်အလားအလာပုံများပါတယ်။နောက်တစ်ခုကတော့ဒီမြမတက်မတော်ရဲ့လက်အောက်မှာရှိနေတဲ့အဲဒီအမ်ဒီတုစစ်တွေဖြစ်ပါတယ်ဥပမာဆိုရင်မူဇယ်မြို့ကိုအခုချိန်မှာရင်းထအလုံးစုံရေးယူထားတာဟာဒီအမ်ဒီတုစစ်အမိခံနှစ်ဖွဲ့ဖြစ်နေပါတယ်ဒေဒီလိုမျိုးအခြေအနေမျိုးမှာလက်နက်ကိုင်အမျိုးဒီတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့သားမကမြမတက်မတော်ကပြန်လည်ပြီးမှဖန်တီးထားတဲ့ဒီတုစစ်အမိခံအဖွဲ့အစည်းတွေပါအများကြီးရောချက်နေတဲ့ချမ်းပြည်နယ်မြောက်ပိုင်းလိုတစ်ခုထဲကိုပဲကြီးလိုက်မယ်ဆိုရင်တောင်မှကျမတို့ဒီအကုန်လုံးဟာညီလာခံစပွဲပေါ်မှာနိုင်ငံရေးရအဖြေရှာဖို့အတွက်လိုအပ်နေပါတယ်။ဒါမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျမတို့အတွက်ဒီဘယ်လိုနည်းနဲ့မှငြိမ်းချမ်းဖို့မရနိုင်ပါဘူးရှင်။နောက်တစ်ခုကတော့ဒီချမ်းပြည်နယ်မြောက်ပိုင်းဟာအခုချိန်မှာဆိုလို့ရှိရင်ဒီတစုံတလန်း1 war 1 belt ဒီ Belt and Road Initiative ဆိုတဲ့နေရာနဲ့လည်းဓာတ်ရိုက်ဆက်ဆက်နေပါတယ်။ပြည်နိုင်ငံရဲ့ဒီရင်းနှီးမြှုပ်နှံမှုတွေနဲ့လည်းဓာတ်ရိုက်ဆက်ဆက်နေတဲ့နေရာဥပမာဆိုရင်မူဆယ်ဆိုရင် Central Economic Zone လို့ပြောထားပြီးတော့မှတောက်ဖြူကိုဆက်မဲ့ဓာတ်ရိုက်လမ်းပေါ်မှာလည်းရောက်နေပါတယ်။ဒီလိုနေရာမျိုးမှာတိုက်ပွဲတွေဆက်တိုက်ဖြစ်နိုင်တဲ့အလားအလာတွေ ခုချိန်မှာလည်းဖြစ်နေသေးပြင်ပြည်သူလူထုကိုလည်းယွာနေပြီးမောင်းထုတ်ထားသေးဖြစ်နေပါတယ်ဒီချိန်နေမျိုးမှာနိုင်ငံရေးဆွေးနွေးပွဲကိုအတိတ်ပဲရှိရှိမပေါ်ဆောင်ပဲနဲ့နောက်ထပ် celebration ပေါ့ဒီလိုမျိုးအဲကျင်းပတီဆိုတဲ့အရာမျိုးပဲဆက်ပြီးလုပ်နိုင်မယ်ဆိုရင်ကျမတို့ဒီလိုညီလာခံမျိုးကိုနောက်ထပ်10ချိန်ပဲလုပ်လို့15ချိန်ပဲလုပ်လို့ဘလို့နည်းနဲ့မှကျမတို့အဖြေကိုရှာလို့ရမှာမဟုတ်ဘူးဒါကြောင့်မလို့တကယ်တမ်းငင်းချမ်းကြီးကိုလိုစိတ်ချင်လိုချင်နဲ့အဖြစ်ခံရဆေးစီချင်လဲဆိုလို့ရှိရင်မြမတ်တမတော်ကနေဒီသဘောထားကြီးကြီးနဲ့လက်ရှိတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေအားလုံးကိုစပွဲပေါ်ကိုဖိတ်ခေါ်ဖို့အတွက်လမ်းဖွင့်ပေးဖို့အတွက်လိုအပ်နေပါတယ်ရှင့်
ဟုတ်ကဲ့ဟိုမက်ခွန်ကြောင်ဝင်ပြီးတော့မေးရလည်းရှိပါတယ်ဆွေးနွေးရလည်းရှိပါတယ်ဆိုတော့ဒီမက်ခွန်ကြောင်နောက်ဆုံးပြောသွားတဲ့အထက်မှာဒီညီလာခံကျင်းပနေတာ celebration အမေရိကန်ပဲကျင်းပနေတဲ့ညီလာခံဆိုတော့ဟိုဒီကိစ္စကိုဘယ်လိုများပြန်ပြောချင်ပါလဲခွန်မြင့်ထွန်းပြောပြဖြေပေးပါရှင
်အဓိကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ကျွန်တော်တို့ဒီညီလာခံမှာကျင်းပခဲ့တဲ့ကျွန်တော်တန်းသားလက်နက်တော်လိုင်းအဖွဲ့စီရဲ့ထိပ်တီးစီဝေးကျင်းပပါတယ်အဲဒီမှာကျွန်တော်တို့ဒီ UNFC ရဲ့အဖွဲ့ဝင်ခုနဖွဲ့နဲ့ကျွန်တော်လက်မှတ်ရေးထိုးရတဲ့ဒီ NCA လက်မှတ်ရေးထားတဲ့အဖွဲ့ကြီးပေါ့လေဒါတက်ပြီးတော့ကျွန်တော်ဆွေးနွေးကြပါတယ်အဲ့မှာကျွန်တော်ထွက်တဲ့အဖြေကတော့ဒီ NCA မှာလက်မှတ်ရေးထိုးပြီးတော့ပါဝင်နိုင်ရေးကြိုးပမ်းဆောင်ရွက်မယ်ဆိုတဲ့အဖြေကိုအဲ့ဒါကိုထွက်ပါတယ်အဲ့တော့ကျွန်တော်တို့ဒီအခုကျင်းပတဲ့20ရာစုပင်လုံညီလာခံဆိုတာကတော့ချက်ချင်းကြီးအဖြစ်တော့အတိတ်တွေပြေဝသွားမှာမဟုတ်ဘူးချက်ချင်းကြီးလည်းပြဿနာတွေဖြစ်ရှင်းနိုင်မှာမဟုတ်ဘူးဒါပေမဲ့ဒီလိုအဆင့်တစ်ဆင့်တစ်ဆင့်စီတိုးမြင့်ပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမယ့်အလားအလာတွေကတော့ကျွန်တော်တွေးရပါတယ်ဥပမာဖြစ်ပြောရရင် UFC အဖွဲ့ဝင်၃ဘွဲ့ရှိပါတယ်အရင်ကကျွန်တော်ဒီ UFC အဖွဲ့ဝင်၃ဘွဲ့ကအစင်းငါစင်နဲ့မပြည့်စုံလို့ဆိုပြီးတော့မှဒီနိုင်ငံရေးဆွေးနွေးပွဲတော့တိုက်ရိုက်တက်ခွင့်ပေးမယ် NCA မှာတော့လက်မှတ်ထိုးခွင့်မပေးဘူးဆိုတော့သဘောထားရှိခဲ့တယ်အခုတော့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီအဲ့ဒီစင်းငါနဲ့မပြည့်စုံလို့အရင်ကလက်မှတ်ထိုးခွင့်မရတဲ့အဖွဲ့တွေလည်းလက်မှတ်ထိုးခွင့်ပေးမယ်ဆိုတဲ့အချက်မျိုးကလည်းဒါဟာတိုးတက်လာတဲ့အချက်တွေဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကဒီဖြစ်စဉ်တရားလုံးပြန်ပြောရင်အခု NCA လမ်းကြောင်းနဲ့တွားမယ်ဆိုတော့သူတွေရှိသလို NCA လမ်းကြောင်းမဟုတ်ပေတဲ့အခြားလမ်းကြောင်းနဲ့တွားမယ်ဆိုတော့လည်းရှိလာတယ်ဆိုတော့ကျွန်တော်တိုင်းပြည်အဓိကအခြေခံကတော့အဲ့ဒီ NCA လမ်းကြောင်းတွားခြင်းမတွားခြင်းထက်ကိုပြည်တော်စုကိုပြန်လည်ထူထောင်မဲ့သဘောတူညီချက်ရဖို့ကတော့ကျွန်တော်တို့အားလုံးတောင်းအောင်ဖြစ်ပါတယ်ပြည်တော်စုသဘောတူညီချက်ကိုကျွန်တော်တို့ကြေကြေလည်လည်နှိမ့်နိုင်ဆွေးနွေးမရယူနိုင်ဘူးဆိုရင်ကျွန်တော်တိုင်းပြည်ကအားလုံးပြည်စီမှာဖြစ်ပါတယ်အဲ့ကဲလို့ကျွန်တော်တို့ကသဘောတူညီချက်ကိုရတယ်ဆိုရင်ကျွန်တော်တို့အားလုံးအောင်မြင်ပြီးတော့ဖွင့်ပြမှုကိုတွားမှာဖြစ်ပါတယ်ဒါဒီကနေ့ကျွန်တော်တိုင်းပြည်အခြေအနေအားလုံးမှာတောင်းအောင်ရှိတယ်အားလုံးကဒါကျွန်တော်တို့ပူးပေါင်းဆောင်ရမှာဖြစ်ပါတယ်ဒါကြောင့်ဒီ20ရာစုပင်လုံညီလာခံကိုကျွန်တော်တို့ဆက်လက်ကျင်းပလာငြင်းငြင်းဖြစ်စဉ်ဆက်လက်သွားနိုင်ဖို့ဆိုရင်တော့ကျွန်တော်တို့ကမိမိကိုမိမိကာကွယ်ရေးရှုထောင့်တစ်ခုတည်းကသွားတာမဟုတ်ပဲနဲ့သူ့ဘက်ကိုယ့်ဘက်နှစ်ဖက်အတူလက်ကျဲပြီးတော့ထွက်ပေါက်ကိုဘယ်လိုရှာမလဲဘယ်လိုအတူထွက်မလဲဆိုတာစဉ်းစားဖို့လိုပါတယ်။ဒါကြောင့်ကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့အခါမှာနိုင်ငံရေးမူလဝါဒတွေဒါတွေကိုကြီးပဲဆွေးနွေးတာမျိုးမဟုတ်ပဲနဲ့မိမိလိုချင်တဲ့အကျိုးစီးပွားတအူးချင်းတော့လည်းကောင်းအဖွဲ့လိုက်တော့လည်းကောင်းလူမျိုးလိုက်တော့လည်းကောင်းခြံတဲ့ကိစ္စတွေလည်းကျွန်တော်ပုံမှန်လေးနဲ့ဆွေးနွေးဖို့တော့လိုပါတယ်။ဒါအဓိကအစီကျွန်တော်ထိတ်တန့်ကောင်းဆောင်ချင်းချင်းကြားမှာအဲ့ဒီလိုဆွေးနွေးချက်တွေနဲ့ဖြစ်အောင်တော့ကျွန်တော်တို့ဒါဆောင်ရွက်တင်တယ်။နောက်တစ်ခုကကျွန်တော်ပြည်သူလူထုရဲ့အာမခံမှုဖြစ်ပါတယ်။ကျွန်တော်ပြည်တော်စုကအခုဆိုရင်ခွဲမတက်ဘူး။ဝါကအစပါလေ။အားလုံးကပြည်တော်စုကခွဲတက်မယ်လို့ပြောနေကြတာမရှိဘူး။သို့တော့ပြည်တော်စုကခွဲမတက်ဘူးဆိုတာတော့သက်ဆိုင်ကျွန်တော်တို့အဖွဲ့အစည်းတွေမကောက်ဘူး။ပြည်သူလူထုကပါဝိုင်းပြီးအာမခံပြီးတော့ဝိုင်းပြောပြီးတော့ဒီငင်းငင်းဖြစ်စင်မှာဒါပါဝင်လာဖို့အားလုံးပါဝင်ဖို့လေ။ဒါကိုကျွန်တော်ဆောင်ရွက်ဖို့တော့လိုပါတယ်။ဒီလိုကြောင့်ငင်းငင်းဖြစ်စင်ကပြည်သူလူထုရဲ့ပါဝင်မှုကိုပါဝင်မှုအလေထားအားနည်းနေသူပါဝင်ခွင့်ကလည်းအားနည်းနေသေးတာဖြစ်ပါတယ်
โอเคဇော်ရဒီဒုတိယအကြိမ်ကျင်းပမယ့်ပင်လုံညီလာခံရလက်ကောင်ထွက်ပေါ်မထွက်ပေါ်ဆိုတာကိုနောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးပါမယ်အခုလောလောဆယ်မှာကျန်တဲ့ဒီပင်လိုက်ဆွေးနွေးတဲ့တွေနဲ့ဒီဟိုလေးလိုင်းပေါ်မှာရှိနေတဲ့တွေကိုအချိန်ပေးခြင်းမသေးတဲ့ရှင်ဟိုလေးလိုင်းပေါ်မှာမော်လိုက်ကဥမျိုးမြင့်ရှိနေပါတယ်ဥမျိုးမြင့်ကြားရပါလားရှင
်ကြားရ
ပါဟုတ်ကဲ့ဥမျိုးမြင့်ဗာများဝင်ပြီးတော့မေးမြန်းဆွေးနွေးခြင်းမလဲကျမတို့ပင်လိုက်ဆွေးနွေးတဲ့တွေအားလုံးလေးလိုင်းပေါ်မှာရှိနေပါတယ်ဟိုဒါရိုက်နာမည်ခေါ်ပြောလဲမေးမြန်းနိုင်ပါတယ်ဒါမှမဟုတ်လဲဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နော်
ဟုတ်ကဲ့။နောက်ကြရလဲဟောသေသောကဆွေးနွေးသွားတယ်လို့ပြောရတယ်။ဒီဟောအမျိုးသားအဆင့်နဲ့ကဒီဟောဆွေးနွေးပွဲတွေကိုလုပ်ခွင့်ရတဲ့နေရာရတယ်မရတဲ့နေရာမရဘူးဆိုတာတကယ်တမ်းပုံစံမျိုးဆိုလို့ရှိရင်ဟိုက2008ဖွဲ့စည်းပုံလုံးကလေးတူးချောက်ဟာအဲ့ဒီပုံစံမျိုးတဲ့ဆိုလို့ရှိရင်ဒီလိုပြည်စည်းပွားကာကွယ်ထားတဲ့ပုံစံမျိုးကြောင့်မို့တတ်မလို့ပါရှိရခါရှိကြပြီးဖြစ်နေတာအဲ့ဒါတော့သူ့အနေနဲ့ဘယ်လိုပဲမြညာယူခေါ်ဒီဆွေးနွေးပွဲဟာဘယ်လိုနည်းနဲ့ပါဒီဟာကိုမပြည့်စုံပဲနဲ့မောင်းမြင်နိုင်ဘူးလို့ကျွန်တော်အနေနဲ့ယူကြည့်ပါရဲအဲ့ဒီပုံစံမျိုးဆိုလိုသွားလို့ရှိရင်တစ်ဖက်ကသူ့ကိုခေါ်ဘူးတစ်ဖက်ကဟိုးခေါ်နေတယ်လို့ပဲ
Hello ဟုတ်ကဲ့ဦးမျိုးမြင့်
Umiomi phone line, they be a majaya about the metu, Sunitara, Jala Javarishin. Tiro, who do pure to the Lodi, Amuda, Sunivariale, Deta, Majimbia, Ban, I know. Dutia, Jen, Jimba, Pinlo, Nila, Gangani, Pure, Yala County, Portrella, Naimelo, Mioli, Malablo, Mioli, Jeshivale, Uyetum, or Yen, don't the kind of my shin, Uyetum, Jayavarino.
Okay, a good Nila Gan, Dutia, Jen, call me to the Kuna. ウコントンウコンマウコンミントアドビョドルボノジェネラルディアプエウェンアネネアソイノエンシーナマトビダアプエディオウェパヤマベティデアラソリューションノトワディアプエディディニラガエディエチェカレディバーバリスヌウェマバリスヌメレ เออเบลูรีตั้วมะเลยสุดแห่หาริอยู่ซุนนี่มาผิดผิดต่อโหบาเบ้พี่ๆดีละหมัดทูบีดาอภเฝดนี่เนี่ยดีเสร็จพี่รอฉีดแต่ตั้วไหนไล่เมย์ลุรอทีเนี่ยเอแกนเนี่ยอภเฝดริโหรอแกนเนี่ยอภเฝดริรอดีหาโหตั้วนี่เนี่ยมาเอซีโหละหมัดทูหลองซีโยงอ่ะมาบ่เลยดาดีตั้วซันสุจีอ่ะแลไตต้นท่าดาสิบาเลยเอดี ဒီလက်မှတ်မထိုးရသေးတဲ့မွန်ပြည်တဲ့ပါတီတို့ဂရင်းတို့ကိုလည်းစီယုံအောင်မှာဖြစ်တယ်လို့ဒီဝါနဲ့ကရင်အိုတို့ကအန်စီအလမ်းကြောင့်အပြင်ဘက်ကသွားမယ်ဆိုတဲ့အဖွဲ့တွေကိုလည်းတယုတ်ပြည်ရဲ့အကူအညီနဲ့ပေါ့နော်တယုတ်ပြည်ရဲ့ဒီအကူအညီဖိအားပေးမှုနဲ့ဒီအန်စီအမှာလက်မှတ်ထိုးလာအောင်အန်စီဆိုတာခုနပြောသလိုအားလုံးကနော်လက်နက်ကိုင်အဖွဲ့အစည်းအားလုံးကတက်မတော့အပါဝင်ပေါ့လေအားလုံးတ ကြောင်းမလို့ဒါလည်းနဲ့ခြာရေးမဟုတ်တဲ့အကြောင်းเนาะဒါရပြီးမှကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေတောင်းနိုင်မှာဖြစ်တဲ့အကြောင်းကိုလည်းဒီမပါသေးတဲ့အဖွဲ့တွေမထိုးသေးတဲ့အဖွဲ့တွေကိုကျွန်တော်စီရင်ရမှာပေါ့လေတစ်ဖက်ကတော့ခုနထိုးပြီးအဖွဲ့တွေနဲ့ဆက်ပြီးတော့ရှင်း90ကိုစီဝေးဆုံးပြတ်ချက်တော့ရနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်
ဟုတ်ကဲ့ရှင်ဦးရဲထွန်းသုံးသက်တာပါ။ဟိုဦးမောင်မောင်စိုးနေနေအောင်ဒီဦးရဲထွန်းစိုးဆိုသုံးသက်သွားတယ်လို့မျိုး NGA မှာလက်မှတ်ထိုးလာအောင်လို့ဒီမထိုးရသေးတဲ့အဖွဲ့တွေကိုစီယုံနိုင်မယ်လို့များထင်ပါလားဟိုအလားလာဘလို့ရှိပါလဲဟိုအခြေအနေရလေ
NGA နဲ့ပတ်သက်လို့ UNC ကတော့သူကမူကိုချက်တင်တာပေါ့ဒါနဲ့မူကိုချက်ကလည်းဒီငြိမ်းချမ်းကွန်မရှင်ကလူမူအားဖြင့်သဘောတူတယ်ဆိုပေမဲ့အပြည့်အဝသဘောမတူဘူးဆိုတော့ဒါကမနေ့ကဆွေးနွေးပွဲရက်လက်ကတော့ကျွန်တော်လည်းမသိသေးဘူးခင်ဗျဘယ်လိုထွက်လာလဲရက်လက်ကောင်းထွက်လာရင်တော့ပြင်ရည်ထွက်လာမှာပါရက်လက်ကောင်းမထွက်သေးဘူးထင်ပါတယ်နောက်တစ်ခုကတော့ဝါနဲ့ဝါချီပြီးရခုနှစ်ခွဲရလဲအစီလမ်းကြောင်းတိုင်းမသွားဘူးဟိုဆိုပြီးတော့ကြီးညာထားတာရှိတယ်အဲ့တော့ကျွန်တော်တို့ကအစိုးရနဲ့တက်မဘက်ကပြန်စဉ်းစားဖို့လိုတာ NCA နဲ့ပတ်သက်ပြီးရူးပြန်လုပ်ဖို့လိုပြန်လည်ဆုံးဖို့လိုတယ်ဆိုတော့ကျွန်တော်တို့ငင်းငင်းလုပ်ငန်းစဉ်ကို2015နော်အော်တော့ဆန်ရဲကလက်မထိုးတယ်ဟိုတနေ့ခေါက်လောက်ရှိပြီနော်အဲရှစ်ဖွဲရလွယ်လို့ကျန်တဲ့တိုးတက်မလာဘူးဘာကြောင့်လဲဆိုတော့ပြန်လို့သိကျင်တယ်ကျွန်တော်က review ပြန်ပြီးတော့ပြန်လဲပုံသက်တာလုပ်တယ်ဆိုရင်ဒါမှားတယ်မှန်တယ်လို့ကျွန်တော်မပြောတာမဟုတ်ဘူးဘာကြောင့်ကျန်တဲ့ဖွဲမပါလဲဆိုတော့ပြန်လဲသုံးသက်ဖို့လိုတယ်ပြန်လဲမသုံးသက်ပဲဆော့ဒီတိုင်းနဲ့ဆက်သုံးနေမယ်ဆိုကျွန်တော်ရလက်ကောင်ရမယ်လို့ကျွန်တော်မထင်ဘူးလား
ဟုတ်ကဲ့ရှင်ဆိုတော့ဟိုကျမတို့အခုဒီအစီအစဉ်ပြီးဖို့အချိန်2မိနစ်ခွဲပဲလိုတော့ပါတယ်အဲကြောင့်မလို့ဒီညီကုန်းချုပ်အနေနဲ့ပေါ့နော်ဟိုဒုတိယအကြိမ်ကျင်းပမယ့်27ရာစုပင်လုံးညီလာခံအတွက်အဓိကအခက်အခဲကဘာများဖြစ်နိုင်မလဲဆိုတာလေးပဲဟိုတစ်ချက်စီသုံးသပ်ပေးပါရှင်ခွန်မြင့်ထွန်းဟိုအဓိကအခက်ဘာများကြုံတွေ့ရနိုင်မယ်လို့ထင်ပါလဲရှင
်အခုကတော့ဒီအဓိကအခက်ကတော့အားလုံးလည်းပြောခဲ့ပြီဆိုတော့လေကျွန်တော်တို့ကအဓိကဒီပွဲမှာအဓိကဘာကိုရည်စူးပြီးလုပ်မလဲဆိုတဲ့အချက်ကိုကျွန်တော်ဒါကိုပဲတင်ပြချင်ပါတယ်ကျွန်တော်တို့အခုပြည်တော်စုညီညာရေးဆွေးနွေးဘူးတက်ကွန်ပြီးအတွင်းခွဲအစည်းအဝေးမှာကျွန်တော်တို့တွေရဲ့ဒီစဉ်းစားထားချက်ကတော့ကျွန်တော်တို့လက်မှတ်ရေးထိုးလာတဲ့အဖွဲ့တွေရှိမယ်မရေးထိုးနိုင်တာရှိမယ်ဘယ်လိုပဲဖြစ်ဖြစ်အားလုံးလက်ခံနိုင်မဲ့လူအားဖြစ်ပေါ့လေလူအားဖြစ်အချို့တော့အချက်တွေကိုတော့ကျွန်တော်တို့ဒါဟာသဘောတူညီချက်ရအောင်ထုတ်ပြန်နိုင်အောင်တော့ကျွန်တော်ပြင်ဆင်နေပါတယ်ဒါကျွန်တော်တို့ကဥပမာအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ဒီ Fairway ပြည်တော်စုရဲ့အင်ကာရက်တွေထဲမှာဒီပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရမယ်ဆိုတဲ့သဘောထားမျိုးပါသာအစိုးရတို့တက်မလို့ဘက်ကတော့ဒါဟာသူတို့သဘောထားကတော့တူချင်းတူနိုင်တယ်မတူချင်းလည်းမတူနိုင်သေးဘူးကျွန်တော်တို့ကအဲ့လိုအချက်မျိုးကိုတော့အားလုံးလက်ခံပြီးသားဖယ်ရယ်ရဲ့အခြေခံမူတွေအကျမ်းပေါ်လေအကျမ်းကြီးကြက်ကြဒီအချက်မျိုးတွေလောက်ကိုတော့သဘောတူညီချက်တွေထုတ်ရရှိအောင်တော့ဒါကတော့ကျွန်တော်တို့စူးစမ်းတော့မှာဖြစ်ပါတယ်ဒီနေ့ညဉ့်ဖြစ်စဉ်ကလက်မှတ်ဒီဟို
ဒီငင်းငင်းအဖြစ်စဉ်ကမတက်တန်းသွားနေရမှာဖြစ်တော့လက်မှတ်ရေးမရေးထိုးတဲ့လူတွေကရေးထိုးလာအောင်ဆက်ပြီးလုပ်သွားမှာလေဒါတပိုင်းဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဒီနေ့ငင်းငင်းအဖြစ်စဉ်မှာတော့ဒီ NCA လမ်းကြောင်းကနေအားလုံးသွားနိုင်ရေးရတော့ကျွန်တော်ရှိဖွဲ့နဲ့ပြီးမယ်လို့လည်းမဆုံးဖြတ်ထားပါဘူးကျွန်တော်အနေနဲ့ကတော့ပေါင်းကူတရားလို့ပါလေအခုကပဲတက်တော့ဘက်ကအနေငိုရောလက်မှတ်မရေးထိုးတဲ့အနေငိုနှစ်ပတ်လုံးအနေခံပြီးတော့
ပေါင်းကူတရားအနေနဲ့ဘယ်လိုများဟိုစာဒီအခက်အခဲဆုံးတစ်ချက်လေးဟိုစာထောက်ပြပါရှင့်ခတ်တူတူနဲ့အဲခတ်တူတူနဲ့ခက်ခဲဆုံးအချက်ပြောရမယ်ဆိုလို့ရှိရင်တော့ဒီခုနကခုခွန်မြင့်ထွန်းပြောတဲ့အချက်တွေရဖို့အတွက်တော့မလွယ်ဘူးလို့ပဲထင်ပါတယ်အဓိကအပြင်တော့တတ်မတော်ကအဲဒါကိုသဘောတူလိမ့်မယ်မထင်ဘူးနောက်အစိုးရနဲ့အစိုးရနဲ့တတ်မတော်ကြားမှာလည်းညှိနှိုင်းသဘောတူထားခြင်းမရှိဘူးပေါ့နော
ဒီအချက်နေရတော့လက်နက်ကင်ပြိပခါတွေမှာပါနေတဲ့လက်နက်ဖွဲ့စည်းအလုံးကြီးဆွေးနွေးပွဲပါဖို့ပါဒုတိယအချက်နေရတော့လက်နက်ကင်မထားတဲ့တိုင်းကပါတီဖွဲ့စည်းတွေကိုလည်းအလေးထားပြီးတော့ဒီညင်းဆွေးနွေးမှာခေါ်ဖို့ပါအဲ့ဒီအချက်ပါရင်တော့ကျွန်တော်အောင်မြင်နိုင်ပါလိမ့်မယ်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်ပင်နိုင်ဝင်ရောက်ပြီးတော့ဆွေးနွေးပေးတဲ့ကွန်မြူနတီအုပ်ရုံဥမ္မာမောင်စု
ထလုတ်သူမဆုမွန်နဲ့မအေဒနာကျော်စီစဉ်တင်ဆက်တဲ့စနေနေ့ဒါရိုက်လိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါ